မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကသူ့နိုင်ငံရဲ့ပြိုင်ဘက်ဖြစ်တဲ့တောင်ကိုရီးယားနိုင်ငံနဲ့တွေ့ဆုံဆွေးနွေးရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်သူ့ဘက်ကလမ်းဖွင့်ပေးထားတယ်လို့ပြောလိုက်ပါရယ်။တောင်ကိုရီးယားနိုင်ငံနဲ့အဆင့်မြင့်တွေ့ဆုံဆွေးနွေးရေးအတွက်သူ့အနေနဲ့စဉ်းစားမယ့်အကြောင်းထုံနှန်းစင်လာအတိုင်းပြောဆိုလို့ရှိတဲ့နေတကူမိန်ခွန်းမှာမစ္စတာကင်ဂျွန်အွန်းကထည့်သွင်းပြောဆိုသွားတာပါ။အဆင့်မြင့်အစည်းအဝေးတွေလုပ်ဖို့အခြေအနေတွေတောင်ကိုရီးယားဘက်မှာရှိနေရင်ဒီလိုအစည်းအဝေးတွေမလုပ်နိုင်စရာအကြောင်းမရှိပါဘူး။ဒီလိုပူးပေါင်းဆောင်ရွက်မဲ့တွေ့ဆုံဆွေးနွေးရေးတွေဖြစ်လာဖို့ကျွန်တို့ဘက်ကအတတ်နိုင်ဆုံးလှုပ်ဆောင်သွားမှာပါလို့မြောက်ကိုရီးယားကောင်ဆောင်ကဆက်ပြောသွားတာပါ။မစ္စတာကင်မြက်ကလန်ချက်ကဘယ်အဆင့်ထိအကျိုးသက်ရောက်မှုရှိမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒီကလန်ချက်ကတောင်ကိုရီးယားဘက်ကမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးရေးအတွက်ကလန်ချက်တွေ January လအတွင်းထွက်ပေါ်လာပြီးနောက်ပိုင်းမြောက်ကိုရီးယားဘက်ကဒီလိုပြောဆိုလာတာလည်းဖြစ်ပါတယ်။ Seoul ဘက်ကပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကတော့မစ္စတာကင်မြက်ပြောဆိုချက်ကိုကြာရာပတိနေ့ကကြေဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကရိုရိုသက်သက်ပြောဆိုခဲ့တာဆိုရင်တောင်ကိုရီးယားရဲ့တွေ့ဆုံဆွေးနွေးရေးကလန်ချက်ကိုသူ့အနေနဲ့လက်ခံလိုက်မယ်လို့ဆိုပါတယ်။ကိုရီးယားနိုင်ငံနောက်ဆုံးအဆင့်မြင့်တွေ့ဆုံဆွေးနွေးရေးတွေက February လတုန်းကကျင်းပခဲ့တာပါ။အဲ့ဒီတုန်းကဆွေးနွေးပွဲတွေကို October လအတွင်းပြန်လည်စတင်ဖို့တဘောတူခဲ့ကြပေမဲ့ဖြစ်မလာခဲ့ပါဘူး။1950ခုနှစ်တည်းအတွင်းကိုရီးယားစစ်ပွဲတွေကြောင့်ကွဲကွာသွားကြတဲ့မိသားစုတွေပြန်လည်တွေ့ဆုံရင်းအတွက်ပူးပေါင်းဆောင်ရွက်ဖို့ကိုအစဉ်အလာတိုင်းပြုတ်ဆိုဆွေးနွေးနေကြတာလည်းဖြစ်ပါရဲ့ရှင်။